မကြာမီရက်တွေအတွင်မြန်မာနိုင်ငံကိုတရုတ်သမ္မတလာရောက်ဖို့ရှိနေပြီးတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတရုတ်နယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးနယ်စပ်တည်ငြိမ်ရေးကိစ္စရပ်တွေဆွေးနွေးနေတဲ့အချိန်မှာပဲဒီရက်ပိုင်းအတွင်းနယ်စပ်ကုံတွေးရေးလမ်းမပေါ်မှာကာမီရှူလာတွေနဲ့ပြစ်ခတ်တာတွေဖြစ်ပေါ်နေပါတယ်ဒီသတင်းကိုတော့ VOA မြန်
က်နေခဲ့ရကဒီအပိုင်းအတွင်းမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့မန္တလေးလားရှိုးနဲ့မူဆယ်လမ်းမကြီးပေါ်မှာမတည်ငြိမ်မှုတွေပြန်လည်ဖြစ်ပွားလာနေတာပါ။လက်တလော့လားရှိုးမူဆယ်လမ်းပိုင်းအတွင်းလက်နက်ကင်ဖွဲ့တွေကကုန်တင်ကားတွေတားဆီးပြီးနှစ်စင်ကြီးကောက်တာကားမီးရှို့တာတွေကြောင့်တတိနဲ့သွာလာနေရကြောင်းရင်မောင်းတူကအခုလိုပြောပါတဲ့
။သူတို့စက်ကြီးနှစ်စင်ကြီးပေါ့ကားတွေအဲ့လိုဖမ်းနေတယ်လို့ပြောတာကြားတာပဲ။ကျွန်တော်တို့ကြေကြကားတကြီးတော့ပါသွားတယ်လုံးရဲ3ရက်လောက်ကပေါ့မင်းကမနှက်ပိုင်းရတာမှတော့အဲ့မှာသူတို့ဖမ်းတဲ့နေရာမှာ9စီးလောက်နောက်ထပ်ဖမ်းထားတာကိုတွေ့တယ်တဲ့အဲမင်းညာကကားတင်းကြီးကျိုးတယ်လို့ကြားတယ်ကဖမ်းတာကဘယ်နေရာမှာလဲဆိုတော့ရုံးတော်လို့ခေါ်တာပေါ့ရုံးတော်အပေါ်လေးမှာပေါ့နံပါတ်ကလည်းမိုင်းယူကြပေါ့
ဘယ်လက်နက်ကင်ဖွဲ့ကဖမ်းဆီးမိရှို့တယ်ဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမရှိပါဘူးမူဆယ်မြို့နယ်ကရဲရရှိတူကလည်းဒီကနေ့လာရှုံးမူဆယ်ပြည်တော်စုလမ်းမကြီးရဲ့အခြေအနေကိုအခုလိုပြောပါတယ်
။လမ်းမကြီးအခြေအနေကဟိုမလေးကကားတစ်စီးမိရှုခံလာတော့စိတ်မကောင်းစားလာရတော့လည်းသွားတော့သွားတော့ဒါနဲ့စောက်လို့သွားတော့ဟာလို့သူ့ခိုင်တဲ့ကျွန်တော်တို့မူဆယ်ရပါသေးတယ်
။ကားမိရှုခံရတာဒီလ7ရက်နေ့ည9နာရီဝန်းကျင်လောက်ကဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးဒီဒေသမှာအဓိကလှုပ်ရှားနေတဲ့ TNLA ကတအန်းပလောင်တပ်ဖွဲ့ကိုမေးမြန်းဖို့စစ်တွေခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။စနေရနေ့မနေ့ပိုင်းကလည်းကြောင်မဲမြို့နယ်အတွင်းမှာကျွန်းွားတင်ရင်တစည်းအပြစ်ခံရတာကြောင့်လူတယောက်သေဆုံးခဲ့ရကြောင်းကြောင်မဲရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်
။ဒီဘောနဲ့ကြောက်ပဲညပါပါ။အဲမင်းက6နိုင်လောက်ပေါ့6နိုင်လောက်မှအဲနွားကအဲမှာဒီပြစ်ခံရတယ်ဆိုတော့ကျွန်တော်တို့ကလည်းသွားကြည့်ကြတော့အဲမှာတယောက်သေသွားတာပေါ့နော်။တပည့်ရသေသွားတာပေါ့။ဆိုတော့လမ်းကြောင်းကဒီနေ့ကတော့ကောင်းပါလေ။
ကမ်ရောပိုင်းမြောက်ရီသတင်းစာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ချောင်းချောက်ကျေးရွာအနီးမှာနွားအကောင်20တင်ဆောင်လာတဲ့စနေဘင်းကားကိုဘေးပညာကလိုက်ပါလာတဲ့စိုက်ကယ်နှစီးပေါ်ကတောင်းချမ်းသူ4ယောက်ကပြစ်ခတ်ခဲ့ကြောင်းကားဟာဝဲဘက်ဘေးရှိတစ်ပင်ကိုတိုက်ပြီးရက်တန့်သွားခဲ့ရမှာကားပေါ်ပါသူရင်နှောက်လိုက်တဦးတနက်ထိမှန်ပြီးအခင်းဖြစ်ပွားရမှာတေဆုံးခဲ့ကြောင်းရင်ပေါင်းတဦးနဲ့ကြံရင်နှောက်လိုက်နှစ်ဦးကတော့ထိခိုက်ဒဏ်ရာများရှိကြောင်းနဲ့ပစ်ခတ်သူကိုစီစစ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်။ဒီပစ်ခတ်မှုဖြစ်ပွားရာနေရာဟာ TNLA ကတအန်းပလောင်အဖွဲ့နဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်။အရင်ကလည်းကျွန်းွားတင်ကားတွေကိုပစ်ခတ်တာတွေရှိပေမဲ့ဘသူလက်ချက်ဆိုတာကိုထုတ်ဖော်နိုင်တာမရှိခဲ့ပါဘူး။ဒီလ9ရက်နေ့ကနေ10ရက်နေ့အတွင်းမှာတော့တရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာ UWSA ဝ NDAA မုံလာ KIA ကချင်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးငင်းချမ်းရေးနေဆက်တည်ငြိမ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်